ကမ္ဘာဘောလုံးဖွဲ့ချုပ် FIFA အတွက်အခုချိန်ဟာအခက်အခဲဆုံးအချိန်ဖြစ်တယ်လို့ FIFA နှစ်ပတ်လည်ညီလာခံဖော်ပွဲမှာဥက္ကဋ္ဌဖြစ်တဲ့ Sepp Blatter ကပြောလိုက်ပါတယ်။အခက်ကြီးလိုက်စားမှုအရှုပ်တော်ပုံတွေကြောင့် FIFA ထိပ်တန်းတာဝန်ရှိသူတွေကိုဖမ်းဆီးလိုက်ပြီးတရက်ကြာမှာ FIFA ရဲ့နှစ်ပတ်လည်ညီလာခံဖော်ပွဲမှာသူကအခုလိုပြောလိုက်တာဖြစ်ပါတယ်။ UEFA ဥက္ကဋ္ဌ Platini နဲ့တခြားအဖွဲ့ချုပ်တော်တော်များများကတော့ FIFA ဥက္ကဋ္ဌကိုနှုတ်ထွက်ဖို့တောင်းဆိုနေကြပါတယ်။FIFA ရဲ့အခုနောက်ဆုံးအရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့ဘယ်သူတွေကဘလို့တုံ့ပြန်မှတ်ချက်ပေးနေကြတယ်ဆိုတာကိုကိုရန်နိုင်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
။အောက်ရီလိုက်စားမှုရှုပ်တော်ပုံတွေအပုံနဲ့နေတထောင်းထောင်းထွက်လာနေတဲ့ကြားကပဲ FIFA ရဲ့နှစ်ပတ်လည်ညီလာခံကိုကြာသပတေးနေ့မှာစတင်လိုက်ပါပြီ။ညီလာခံဖွင့်ပွဲအခမ်းအနားမှာတော့ဒီအချိန်ဟာ FIFA အတွက်အခက်အခဲဆုံးအချိန်ဖြစ်တယ်လို့ဥက္ကဋ္ဌ Sepp Blatter ကပြောလိုက်ပါတယ်
။ These are unprecedented and difficult times
FIFA အတွက်တော့ဒါတွေဟာဘယ်တော့မှမကြုံဘူးလို့အောင်ခက်ခဲတဲ့အချိန်တွေပါ။အခုဖြစ်ခဲ့တဲ့အဖြစ်အပျက်တွေဟာဘောလုံးလောကအတွက်ရောကုတပတ်ညီလာခံအတွက်ပါအရေးမဲကြီးထိုးစေခဲ့ပါတယ်။လူတူးချင်းစီရဲ့လူရက်တွေကဘောလုံးလောကကိုအဆက်ရစေပြီးအကုန်လုံးကိုပြောင်းလဲပစ်ဖို့ကျွန်တော်စီကတောင်းဆိုနေပါတယ်။ဘောလုံးလောကနဲ့ FIFA ရဲ့ဂုဏ်သိက္ခာကိုဒီထက်ပိုပြီးညှဉ်းနွမ်းစေမဲ့ဟာမျိုးကျွန်တော်ခွင့်မပြုနိုင်ပါဘူး။ဒီချိန်ဒီနေရာမှာရပ်ပြရမှာပါ။ကဘာဖလာအင်ဂျင်ရွေးတာရောအဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးကျွန်တော်မှပဲလုံးဝတောင်းဝန်ရှိတယ်လို့ပြောတာတွေကိုလည်းကျွန်တော်သိပါတယ်။လူတိုင်းကအထင်ပြည့်တော့ကျွန်တော်လည်းစောင့်ကြည့်မနေနိုင်ပါဘူး
။ FIFA ဥက္ကဋ္ဌရွေးကောက်ပွဲကိုဒီနေ့တောက်ကြနေမှာကျင်းပမှာဖြစ်ပြီး Mr. Blatter ကိုရွေးကောက်ပွဲမကျင်းပခင်ယာဒူးကနေနှုတ်ထွက်ဖို့စီဝေးတွင်မှာတိုက်ရိုက်တောင်းဆိုခဲ့တယ်လို့ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Michel Platini ကပြောပါတယ်
။ I said that you have to leave.It was very sensitive on that.
ကျွန်တော်ကသူနဲ့စကားပြောချင်တယ်လို့ပြောပါတယ်။သူကမပြောချင်ဘူးလို့ပြောတယ်။ဒါနဲ့ကျွန်တော်လည်းသူ့ကိုနားထောင်ဖို့ထပ်ပြောပါတယ်။1998ကစပြီးကျွန်တော်တို့အတူလုပ်ခဲ့ကြတယ်။ဒီချိန်က FIFA ရဲ့အနာဂတ်နဲ့ပတ်သက်ပြီးကျွန်တော်တို့သဘောတူညီမှုရရမယ့်အချိန်မှာကျွန်တော်တို့အတူတွဲလုပ်ခဲ့ကြတယ်။အောင်မြင်မှုတွေလည်းရခဲ့တယ်။ဒီနေ့တော့ကျွန်တော်အနေနဲ့သူ့ကို FIFA ကနေနှုတ်ထွက်ဖို့တောင်းဆိုပါတယ်။ FIFA ရဲ့ပုံရိပ်ကမကောင်းတော့တဲ့အတွက်ကျွန်တော်တို့အနေနဲ့ဒါကိုဆက်ပြီးဖြစ်နေမှာမျိုးခွင့်မပြုနိုင်တော့တာကြောင့်FIFA ကနေထွက်လိုက်ဖို့တောင်းဆိုတာပ
ါသူကနှုတ်ထွက်ပေးဖို့တောင်းဆိုတာနဲ့ပတ်သက်ပြီး Sepp Blatter ကတော့ FIFA ရဲ့နှစ်ပတ်လည်ညီလာခံစတော့မယ်ဒီအချိန်ကြာမှနှုတ်ထွက်ဖို့ဆိုတာတိတ်နောက်ကျသွားပြီလို့တုံ့ပြန်ပါတယ် Mr. Blatter အနေနဲ့သူ့ကိုမဲပေးဖို့အများစုကိုယုံလာအောင်စီရင်သွားမှာဖြစ်ပေမဲ့ Mr. Blatter ရော FIFA ရောဒီကိစ္စမှာရှုံးသွားပြီလို့သူထင်တယ်ဆိုပြီး Platini ကတော့ပြောပါတယ်ဘရူနေကတော့ဥရောပဘောလုံးဖွဲ့ချုပ်ကိုယ်စားလှယ်အဖွဲ့အနေနဲ့ FIFA ရဲ့နှစ်ပတ်လည်ညီလာခံကိုသပိတ်မောက်ကောင်မောက်နိုင်တယ်လို့ UEFA ဘက်ကသတင်းတွေထွက်ပေါ်ခဲ့ပါတယ်FIFA ရဲ့နှစ်ပတ်လည်ညီလာခံကိုတပိတ်မမောက်ရတာဟာဒါအမေရိကတိုက်ဖက်ကပြဿနာဖြစ်ပြီးဥရောပတိုက်ရဲ့ပြဿနာမဟုတ်တာကြောင့်ဖြစ်တယ်လို့နယ်သာလန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Michael Van Praagh ကပြောပါတယ် FIFA ဥက္ကဋ္ဌ Blatter ကိုယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုတဲ့အထက်မှာဂျာမနီဘောလုံးဖွဲ့ချုပ်လည်းပါဝင်ပါတယ် Sepp Blatter က FIFA ဥက္ကဋ္ဌရွေးကောက်ပွဲဆက်ဝင်ဖို့ကြိုးပမ်းတာနဲ့ပတ်သက်ပြီးဂျာမနီဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Wolfgang Niesbeck ကအခုလိုပြောပါတယ်
Yeah, it's time for a change, definitely.
ဒီချိန်ကတေချာပေါက်အပြောင်းအလဲလုပ်ရမယ်ချင်း။ဘာကြောင့်လဲဆိုတော့ FIFA ကိုဂုဏ်သိက္ခာရှိပြီးအများလက်ခံနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ဖို့ဆိုတာမျိုးကျွန်တော်တို့တွေလိုပါတယ်။ FIFA ရဲ့ထိပ်ပိုင်းမှာအပြောင်းအလဲမဖြစ်ခဲ့ရင်တော့အဲ့ဒီလိုဖြစ်ဖို့ကပ်ပါလိမ့်မယ်
။ FIFA ရဲ့အမှုဆောင်အဖွဲ့ဝင်လည်းဖြစ်မယူသေးရဲ့အမှုဆောင်အရာရှိချုပ်ဟောင်း David Gill ကတော့တကယ်လို့ Mr. Blatter ပြန်ရွေးခံရရင်သူ့အနေနဲ့အမှုဆောင်ကော်မတီဝင်အဖြစ်ကနေနှုတ်ထွက်မယ်လို့ပြောလိုက်ပါတယ်။FIFA ရဲ့လက်ရှိနဲ့အရင်ကတာဝန်ရှိသူ14ဦးကိုတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှုငွေအခွာချမှုစတဲ့စွဲချက်48ခုနဲ့ American အစိုးရတာဝန်ရှိသူတွေကစွဲချက်တင်လိုက်တာပါ American ဘက်ကအခုလိုလှုပ်တာဟာ Mr. Blatter နောက်တစ်ချိန်အရေးမခံရအောင်တားဆီးဖို့လှုပ်တာလို့ရုရှားသမ္မတ Vladimir Putin ကတော့ပြောလိုက်ပါတယ
် И я уж точно вот я в этом нисколько не сомневаюсь это явная попытка
Mr. Blatter FIFA ဥက္ကဋ္ဌအနေနဲ့နောက်တစ်ချိန်အရွေးမခံရအောင်တားဆီးဖို့အတွက်ကြိုးပမ်းလိုက်တယ်ဆိုတာရှင်းနေတာပဲ။တန်တရားဖြစ်စရာမရှိပါဘူး
။အဂီလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးဖမ်းဆီးလိုက်တဲ့14ယောက်ထဲက9ယောက်ကိုတော့ FIFA ရဲ့နှစ်ပတ်လည်ညီလာခံတက်ဖို့ Zurich မြို့ကိုရောက်ရှိစဉ်ဆွစ်ဇာလန်အာဏာပိုင်တွေကသူတို့တဲခိုတဲ့ကျန်9ဝင်ဟိုတယ်မှာတက်ပြီးတော့ဖမ်းဆီးလိုက်ကြတာပါ။ဒါပြင်ဆွစ်ဇာလန်အာဏာပိုင်တွေဟာ2018နဲ့2020ကမ္ဘာဖလားအင်ရှင်ရွေးချယ်တာနဲ့ပတ်သက်ပြီးတော့လည်းတရားစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေပါတယ်ခင်ဗျာ။